မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကာလာဆောင်းနေအခက်အခဲကြုံရခြင်းမှာစေတနာရှင်တွေရဲ့အလှူဒါန်းတွေကိုအားထားနေရတဲ့ရန်ကုန်မြို့ကဒေသခံတချို့ရဲ့အခြေအနေတွေကိုပြောပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါကိုဗစ်ကာယောဂါကူးစက်မှုတွေပထမဆုံးအချိန်စတင်အတည်ပြုခဲ့တဲ့မလာကာဆာလိုသွားလာလှုပ်ရှားမှုတွေကိုကန့်တတ်ခဲ့ရာအခုဆိုရင်ရန်ကုန်တိုင်းမှာအင်ပြင်းမထွက်ရအမိန့်ထုတ်ထားတဲ့အထိဖြစ်ပါတယ်ကာယောဂါကာလကန့်တတ်ချက်တွေကြားမှာဆောင်းနေရေးအခြေအနေကြုံရသူတွေတဲကရန်ကုန်စင်ချေဘုံရက်ကနွမ်းပါသူတွေကတော့အလှရှင်တွေကိုအားထားနေရပါတယ်။ရန်ကုန်တိုင်းမြောက်တကုံမြို့နယ်တဝဲချောင်းရက်ကလူကြီး200လောက်ရှိတဲ့ရက်ကွက်မှာဆိုရင်လဲစောင်းနေကြီးကျက်တဲနေရာကြောင်းပရာဟိတအဖွဲ့တခုကလှူဒန်းပေးနေပါတယ်။ကတ်ယောဂကာလမတိုင်ခင်တုန်းကအမိုက်ပုံကယာယီပစ္စည်းတွေကိုရောင်းချပြီးကျက်9000လောက်နေစဉ်ဝင်ငွေရနေပေမဲ့အခုချိန်မှာတော့စေတနာရှင်ရဲ့လှူဒန်းတွေကိုသာအားကိုးနေရတယ်လို့လဲဒေသခံတယောက်ဖြစ်တဲ့ဒေါ်အေးအေးသွယ်ကပြောပါတယ်။
ကွာတော့မှအတူတန်းလေးတွေနဲ့ပေါ့နော်ထိုင်းပြီးတော့လူပဲစားလာမှာအမှန်ကောင်ကလည်းကိုဗစ်ကာလဆိုတော့မတက်ခိုင်းဘူးလေကိုဗစ်ပြီးတော့မှပဲတက်ကမဲတဲ့ဆိုတော့အင်းရအင်းလည်းဖောက်ကောင်ပေါ့အဲ့လိုမျိုးနဲ့ပဲလူပဲမထိုင်းပြီးတော့စားတာ
တဝဲချောင်းရက်မှာနှစ်ပေါင်းများစွာနေလာတဲ့ဒေါ်ခင်တန်းဦးကတော့သူတို့ဇနီးမောင်နှံအတွက်စောင်းနေရေးစိုးရိမ်စရာမရှိပေမဲ့လေမိသားစုတွေများတဲ့သူတွေကတော့အလှရှင်တွေကိုပဲအားကိုးနေရကြောင်းပြောပါတယ်
ဒီစီးနေဆိုဒီဘဲဝဲစားနိုင်မယ်ဒီနားကလေးနေမှာအလူကျင်နေလာပါသေးဘာပြုရစခုစုတောင်းနေရတယ်အကွန်တကလည်းအထုပ်လေးပြီးတော့ဝင်းသားလိုက်တာလို့ထိုင်မျက်ရည်တောင်ကြာမိလေခွနဲ့အော်ဒီနားကလေးအလုံးပြည့်စုံသွားပြီလို့
ရောင်ကုန်တိုင်းပါဝင်ကတ်ယောဂါကြောင့်အိမ်ပြင်မထွက်ဖို့ကန့်တတ်ထားတဲ့နေရာတွေကလက်လုံလက်စားအခြေခံလူရန်စားတွေအတွက်အစိုးရကမိသားစုတစ်ခုကိုကျပ်ငွေ4000အထိထောက်ပံ့တာပါဝင်အကူအညီပေးရေးအစီအစဉ်တွေရှိနေပေမဲ့လည်းလိုအပ်ချက်တွေကတော့ရှိနေသေးဖြစ်ပါတယ်စတုထချင်းအကူအညီပေးအစီအစဉ်တွေစတင်ခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်တွင်မှပဲမကြီးနက်ချက်တွေကိုတိုင်ကြားစာစုစုပေါင်း2000ကျော်အထိလက်ခံရရှိခဲ့ရလို့လဲတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ဒါကိုအစစ်အစစ်စစ်ဆေးကြည့်ရအခါမှာတိုင်ကြားစာ98ရာခိုင်နှုန်းကျော်ကမှန်ကန်မှုရှိရာတွေ့ရပါတယ်။အစိုးရကူညီထောက်ပံ့နေရဆိုပေမဲ့စားဝတ်နေရေးအတွက်ကတော့လုံလောက်မှုမရှိကြောင်းရန်ကုန်တိုင်းဒလမြို့နယ်ကျန်းစစ်သားရပ်ကွက်မှာနေထိုင်တဲ့ဒေါ်ငွေကျော်ကပြောပါတယ်။
မကြအဲ့တို့ကုလိုဒုက္ခရောက်နေတဲ့အချိန်မှာအခုတို့ဒီဖက်သွားတော့ပို့ပြီးတော့ဒုက္ခရောက်ပါတယ်။ဝေချိုင်းရတယ်ပထမ4000တခါ2000တခါအဲ့ဒါပဲရဘူးပါတယ်။နောက်1000ဝဲတခါပေါ်ဖို့ဒီသေးဒီသေးအဲ့ဒါဒီနဲ့ဆေးတဲ့ကုတွေကိုလည်းစားရပါတယ်။အခုဒုက္ခကတော့တော်တော်ရောက်နေပါတ
ယ်။ဒလမျိုးနယ်တဲကနွမ်းပါသူတွေအများဆုံးရှိရဲ့ဒီကျန်စသားရက်ွက်တဲကရက်ွက်စီလှဲ့လေရောင်းချနေတဲ့ဒေါ်ကြည်မြင့်ကလည်းသူ့မိသားစုအခြေအနေကိုအခုလိုရင်ဖွင့်ပါတယ်။
ဒီရောင်းတဲ့ချိန်ကခိုးတော့အသားမုတ်ဖို့ရောင်းတဲ့ကားတော့ဦးတော်နားရဆိုအဲ့ဒီကူဝန်ပြည်မှာနားရတာခိုးတော့ရောင်းကောင်းပါလေဒီကူဝန်မဖြစ်ခင်တော့ဒီက6000တော့မြတ်ပါလေခလီလေးတွေကလုတ်ကင်စားနေတယ်ဗျအသက်ရှူနိုင်တာပါသားရဲ့အခုကနေနေရဖြစ်နေတယ်ဆိုတော့တိတ်ပြီးတော့စားသုံးသူလည်းတိတ်မစားနိုင်ကြအောင်လုတ်ကင်ရင်မရှိကြတော့အင်္ဂပီရှင်ကပီနဲ့စားစားရှိစားနေစားဒါပဲရှိလို့လေဒီသားလေးဝင်ဝင်မှမရှိတယောက်တည်းလုတ်စားနေစားရတော့
ပရာဟိတာဖွဲ့ရင်းနဲ့ပုဂ္ဂလိကစေနာရှင်နေအနေနဲ့လေကယောဂကာလရှိကြလာနဲ့အမျှရမုံငွေအခက်ခဲကြုံနေရတဲ့အကြောင်းအခုညီပေးရေးအစီအစဉ်တွေလည်းရောကြလာနေတယ်လို့ပြောကြပါဗျ။မြန်မာနိုင်ငံမှာမကြသေးခင်လာရီတွင်းမှာပဲကတ်ယောဂတကြောပြန်ကူးစက်မှုတွေကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်မှုပေါင်း3000ကျော်ရှိလာရာကကိုဗစ်ကတ်ယောဂပရမဆုံးချိန်ကူးစက်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံထဲတောင်ကူးစက်သူအရေအတွက်ကျော်လွန်ခဲ့တဲ့အခြေအနေရှိရောက်နေရလဲဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းလေးပေးပို့နေတာပါ။